အစရိဒါလူသားချင်းစာနာမှုကူညီရေးအစီအစဉ်ကိုကြီးကြပ်တဲ့အမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်အော်လ်ဘရိုက်ဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းအနေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလိုအပ်ချက်ရှိနေတဲ့လူမှုအတိုင်းအဝိုင်းတွေကိုဘယ်လိုကူညီတွေပေးနိုင်မလဲဆိုတာကိုလေ့လာစုံစမ်းခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီကြောင့်ပြည်သူကတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်အော်လ်ဘရိုက်နဲ့အမေရိကန်တမ်မတ်ကြီးစကော့မာစီယာတို့နှစ်ဦးဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်အတွင်းမှာဒေသခံတွေဖြစ်ကြတဲ့ရခိုင်လူမျိုးတွေကိုရောမွတ်စလင်တွေကိုပါတွေ့ဆုံခဲ့ပါတယ်။အခြားဒေသဆိုင်ရာလူသားချင်းစာနာကူညီရေးအစီအစဉ်တွေကိုကြီးကြပ်တဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့ဒီခီးစဉ်ဟာဒေသခံတွေနဲ့တွေ့ဆုံစကားပြောဖို့အကူအညီတွေကိုဘယ်လိုပေးနိုင်မလဲဆိုတာလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောခွင့်ရသူ Annie Marin က VOA ကိုပြောပါတယ
်။ the US continues to believe that progress in Rakhine State is critical to Myanmar's future.
ရခိုင်ပြည်နယ်ရဲ့အခြေအနေတိုးတက်ကောင်းမှုမှာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကယုံကြည်ထားပါတယ်။အဲဒီမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေနဲ့စကားပြောဆိုဆွေးနွေးခြင်းအပြင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုသိနိုင်မှာပါ
။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမနေ့တုန်းကတော့ဒီ AMP ရခိုင်မျိုးသားပါတီနဲ့စစ်တွေမျိုးမှာတွေ့ဆုံခဲ့ရမှာ။ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးအကူအညီဘယ်လိုပေးနိုင်မလဲဆိုတာ AMP တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့သိရပါတယ်။ရခိုင်မျိုးသားတွေဘက်ကတော့ဒီဒုက္ခသည်တွေကိုမောင်းတောတောင်ပိုင်းမှာနေရာမချဖို့လိုလားတဲ့အကြောင်းပြန်လည်ဆွေးနွေးခဲ့တယ်လို့ AMP ဥက္ကဋ္ဌပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ
်။အစိုးရကတော့သူတို့ရဲ့နိုင်ငံတကာရဲ့ဖိအားကိုမလွယ်ဆယ်နိုင်ဘူးဆိုရင်တတိယတော့လက်ခံပေးရမှာပေါ့နော်။ဒါပေမဲ့တော့မောင်းတောတောင်ပိုင်းကိုကြတော့လက်ခံဖို့မဖြစ်နိုင်ဘူး။ဒါတွေဟာပြည်သူရဲ့စင်ကအရာလွှတ်တော်ကလည်းသုံးဖြည့်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မောင်းတောတောင်ပိုင်းမှာလက်ခံလို့မဖြစ်နိုင်ဘူးဆိုတာတော့ကျွန်တော်တို့ပြင်ပြခဲ့ပါတယ်။သူတို့ဘက်ကတော့နော်ဒီလူသားချင်းစာနာတဲ့သဘောပဲပြောပါတယ်
။ဒုက္ခသည်တွေနေရာပြောင်းရေးကိုဒီလပိုင်းတွင်စတင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်ဆွေးနွေးအစီအစဉ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေနေရာပြောင်းရေးမှာဘေးကင်းလုံခြုံမှုမရှိသေးတာလူအချက်တွေရှိနေသေးတာကြောင့်ပြောင်းဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂဘက်ကတော့ထောက်ပြနေပါတယ်။အမေရိကန်ပြောင်းစုအနေနဲ့ကတော့ဒီဒုက္ခသည်တွေပြောင်းရေးမှာသူတို့ရဲ့ဆန္ဒသဘောတိုင်းဖြစ်ဖို့ဘေကင်းလုံခြုံပြီးတော့ဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်ရေးဖြစ်ဖို့လိုလားတယ်လို့အမေရိကန်တန်ယုံပြောခွင့်ရသူကပြောပါတယ်။မောင်းနှုတ်မြို့နယ်မြို့တကြီးကြေးရွာကနေပြီးတော့ရှောင်းတင်းခဲ့ရတဲ့မွတ်စလင်ဒုက္ခသည်ဦးလာထွန်းကတော့ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေကိုတော့မှဆွေးရကနေပြီးတော့ပြန်လည်နေရာချထားပေးနိုင်ခြင်းမရှိသေးတာကြောင့်မလို့အခုလုံးမဲ့ဒီပြန်ပို့ရေးအစီအစဉ်ပေါ်မှာသူကမယုံကြည်ပါဘူး
။ကျွန်တော်ကိုယ်တိုင်ကဒုက္ခသည်ပြနေတာကျွန်တော်မှလည်းအိမ်ကြီးနေရှိတာမှာကျွန်တော်အိမ်လေးပါတော့တယ်ကျွန်တော်အိမ်မဟုတ်ဘူးကျွန်တော်တရွာလုံးနေတော့သူကဟိုမြေရှိပြတာမြေကြီးဟာလေဒီအမှသူကဟိုဆက်ပြီးရှားလိုက်ရည်စစ်တဲရနေလာပြီးဆက်ပြီးရှားလိုက်တယ်။ကျွန်တော်ကြောင်ကြောင်ရရင်ကျွန်တော်အဲ့ရောမှာတတော်ဆင်းပြီးတော့တွားလို့ရမှာမဟုတ်ဘူး။ဒီဟိုကရင်လာတဲ့လူတွေထားပါဦး။ကျွန်တော်ဒီမှာလည်းအဲ့ဒီကိုရမတွားရမယ်ဒီမှာလည်းဒီကတည်းကရှိနေတဲ့လူတွေတောင်းချီရှိတယ်။ကိုယ်လက်ဆွေရစီရအတော်ဝမ်းမှာကျွန်တော်နေနေတာ။အဲ့ဒီလူတွေကတော့မှအစီအကဘာမှမလုပ်ဘူးပြည်ကြီး
노바라3년이크레가얍니데레타오능제군지리처드올브라이트하팀타이밍가로까친비네백고레떠게바레다이메레쿠약칸키진가로마차게마사테메렌저두카테리레칸이아시젠네먀빠뜻리므라디사간추가유사바레탄용뻬괴야두에아니마린가로보만키진가핏데루수바레
Ambassador Marcial and Richard Albright, the U.S. State Department Deputy.
တမကြီးစကော့မာစီယယ်နဲ့အာရှဒေသလူသားချင်းစာနာကူညီမှုအထောက်အကူပေးရေးအစီအစဉ်မှာတာဝန်ရှိတဲ့ဒုက္ခသည်နဲ့ရှေ့ပြောင်းနေထိုင်သူများဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Albright တို့နှစ်ဦးဟာနိုဝင်ဘာ9ရက်နေ့ရှေ့ရနေ့တွေမှာရခိုင်ပြည်နယ်ထဲကိုသွားရောက်ခဲ့ပါတယ်။ဒီခရီးစဉ်ဟာ American တန်ယုံရဲ့ရခိုင်ပြည်နယ်ကိုသွားရောက်လေ့လာတဲ့ပုံမှန်ခရီးစဉ်တစ်ခုပါပဲဒီတစ်ခါမှာတော့ကချင်ပြည်နယ်အပါအဝင်နိုင်ငံအနှံ့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးသွားရောက်လေ့လာတဲ့အစီအစဉ်တွေကခရီးစဉ်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးဟာရခိုင်မတိုင်ခင်ကချင်ပြည်နယ်ကိုလည်းသွားခဲ့ပါတယ်အခုခရီးစဉ်တွေပြီးရင်တော့နေပြည်တော်ကိုသွားဖို့ရှိပါတယ်ရှင
်ရွန်ကျဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရသဘောတူပြီးတော့လုပ်နေရဆိုပေမဲ့ဒီပြန်ပို့မဲ့အစီအစဉ်ပေါ်မှာကုလသမဂ္ဂဘက်ကတော့ညှိနှိုင်းဆွေးနွေးမှုမရှိဘူးလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောထားပါတယ်ဒီပြန်ပို့မဲ့အစီအစဉ်မှာမြန်မာဘက်ကအဆင်သင့်မဖြစ်သေးသလိုဒုက္ခသည်တွေအတွက်အနည်းရရှိနေစေအခြေအနေဖြစ်တာမို့လို့ဒီအစီအစဉ်ကိုရုပ်သိမ်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ရန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်နှစ်နိုင်ငံသဘောတူထားတဲ့အစီအစဉ်တွေအတိုင်းဆိုရင်တော့ဒုက္ခသည်2000ကျော်ကိုအခုနိုဝင်ဘာလလင်မှာစပြီးတော့ပြောင်းရွှေ့မှာပါဒါပေမဲ့ဒီဒုက္ခသည်တွေဘက်ကဒီအစီအစဉ်ပေါ်မှာကိုယ်တိုင်လူလူလလရှိရလားဆိုတာကတော့တိတိကျကျမသိရသေးပါဘူးခင်ဗျ